အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုရှိမရှိမကြခင်ကြေကြေပြန့်ပြန့်စစ်ဆေးနိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်စစ်ဆင်းနိုင်ဖို့အတားအဆီးဖြစ်နေတဲ့ကြိုးညီတွေအလုံးကိုရှင်းလင်းထားပြီလို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါဒါပေမဲ့ဘလောက်အတိုင်းအတာနဲ့ဘလို့စစ်ဆင်းနိုင်မှာလဲဆိုတဲ့အသေးစိတ်ကိုတော့သူကရှင်းပြမထားပါဘူး Virus ပိုစစ်ဆေးမှုစနစ်ကိုရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလေ့လာသုံးသပ်ထားပေမဲ့ဘာမှထိထိရောက်ရောက်မလုပ်ဘူးလို့သမ္မတဆိုပါတယ်အရင်သမ္မတဟောင်း Barack Obama လုပ်ခဲ့တဲ့အပြောင်းလဲတွေကြောင့်ခက်ခဲနေတာလို့လည်းအပြစ်တင်ပါတယ် American မှာ Coronavirus ပိုကူးစက်မှုရှိမရှိစစ်ဆင်းနိုင်ရေးအပါအဝင်ပြည်ထောင်စုအစိုးရရဲ့တုံ့ပြန်မှုဘိုင်းနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာသမ္မတကအခုလိုပြောကြတာပါကိုရိုနာဗိုင်းရပ်စ်ကိုတုံ့ပြန်ရေးဥပဒေကြမ်းကိုတော့လွတ်တော်မှာအတည်ပြုနိုင်မှုအတွက်လွတ်တော်အမတ်တွေဆွေးနွေးနေကြပါတယ်ဥပဒေကြမ်းတွေကဘယ်အချက်တွေကိုသဘောတူထားပြီလဲဆိုတာကိုဒီကနေ့တောက်ချာနေ့မှာကြေညာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်လွှတ်တော်အစအဦးတွေကိုအများပြည်သူဝင်ခွင့်ကိုတော့ဧပြီလအထိပိတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာစုစုပေါင်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူလောလောဆယ် 1,900 ကျော်ရှိပြီးတော့သေဆုံးသူ40ရှိနေပါတယ်။နယူးယောက်မြို့မှာကြာသပတေးနေ့အထိပိုးကူးစက်နေသူ65ယောက်ရှိတယ်လို့မြို့တော်ဝန်ဘီပလစီယိုကပြောပါတယ်။ပိုးကူးစက်မှုကိုတားဆီးနိုင်ဖို့နယူးယောက်မြို့မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့လူစုလူဝေးလုပ်တာတွေကိုတားမြစ်ထားပါတယ်။ဒါကြောင့်နယူးယောက်မြို့ကနာမည်ကျော် Broadway ပြဿတ်ရုံတွေကိုလည်းယာယီပိတ်ထားပါတယ်။ Maryland နဲ့ Ohio ပြည်နယ်တွေမှာတော့စာတင်ကျောင်းအားလုံးကိုပိတ်လိုက်ပါတယ်။ကမ္ဘာတဝိုင်းဧည့်သည်အများဆုံးလာကြတဲ့နေရာတစ်ခုဖြစ်တဲ့ California ပြည်နယ်က Disneyland ကစားကွင်းကြီးကိုလည်းမတ်လတလလုံးပိတ်ထားမယ်လို့ကြေညာပါတယ်။ကမ္ဘာတဝိုင်းနိုင်ငံပေါင်း130ကျော်မှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ 33,000 ကျော်ရှိနေပါတယ်။ဗိုင်းရပ်စ်ကိုစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူဒီကနေ့7ယောက်ပဲရှိတယ်လို့ကြေညာပါတယ်ရှင်။